တတရှင်များမင်္ဂလာပါဥပုသ္စာဖြစ်တင်ငန်းစာ73ဖြစ်ပါတယ်ဒီဇင်ဘာလ22ရက်ကနေ28ရက်အထိလည်လာသွားမဲ့ဥပုသ္စာဖြစ်တင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့နောက်ဆုံးပိတ်ပြန်လည်တင့်မြက်စီလုံးခြင်းဖြစ်ပါတယ်ဖတ်မဲ့ကျင့်ချက်တွေကတော့ရှင်ယခရစ်ခန်းကြီး14ငွေတက်ကနေ3ဟိရှာအနာဂတိကျမ်းခန်းကြီး17ငွေတက်ကနေ30ဓာတိကျမ်းခန်းကြီး27ငွေတက်ကနေ5တတလုံးနေဩရဇာပထမဆောင်ခန်းကြီး4ငွေ73ကနေ28ဓာတိကျမ်းခန်းကြီး22ငွေတက်ကနေ5ဟိရှာအနာဂတိကျမ်းခန်းကြီး35ငွေ430တို့ဖြစ်ပါတယ်အဓိကကျင့်ချက်ကိုတော့ရှင်ပေတရုဩဝရဇာဒုတိယဆောင်ခန်းကြီး3ငွေ73မှာတွေ့နိုင်ပါတယ်ယခုရှိသမျှသောအရာတို့သည်ပြည့်ရတော်လဲဖြောင့်မတ်ခြင်းတရားတည်နေရာမိုးကောင်းကင်တက်နှင့်မြေကြီးတက်ကိုငါတို့သည်ဂတိတော်နှင့်အညီမျှော်လင့်ကြ၏ဆိုပြီးတော့ဖော်ပြထားပါတယ်တမန်ကျမ်းစာမှာအတိအမြဲဆုံးအကြီးအမားဆုံးဂတိတော်ဟာယေရှုရှင်ရဲ့ဂတိတော်သာဖြစ်ပါတယ်အဲ့ဒီဂတိတော်ဟာတဖန်ပြန်လည်ကြွလာမဲ့ဂတိတော်ဖြစ်ပါတယ်အဲ့ဒီဂတိတော်မပါဘူးဆိုရင်ကျွန်တော်တို့ဟာဘာတစ်ခုမှမျှော်လင့်စရာမရှိတော့ပါဘူးအကြောင်းကတော့ကျွန်တော်တို့ရဲ့အဓိကမျှော်လင့်ခြင်းဟာအဲ့ဒီဂတိတော်အပေါ်မှာသာဗဟုထားလျက်ရှိပါတယ်ယေရှုခရစ်တော်မိုးတိမ်ကိုစီးပြီးတော့ပြန်ကြွလာမယ်ဆိုရင်ကဘာပေါ်မှာလူရဲ့လက်နဲ့ပြုတ်လုတဲ့အရာပစ္စည်းအလုံးပျက်စီးပြောင်းလဲသွားပါလိမ့်မယ်ကောင်းကင်မှာနှစ်တထောင်တန်ရှင်းသူတွေဆွတ်ဆန့်ပြီးတဲ့နောက်တိုက်ပွဲတွေနဲ့ပြင်းထန်နေတဲ့ဒီကဘာကလနာဘေးယောဂတွေနဲ့ပြည့်ဝနေတဲ့ဒီကဘာမြစ်ပတ်ဆုတ်ချနေတဲ့ဒီကဘာကိုအသက်တဖန်ပြန်လည်ဖန်ဆင်းတော်မူပါလိမ့်မယ်။ရွေးနုတ်ခံရတဲ့သူတွေအတွက်နေထိုင်ရာဆံမြန်းရာနေရာဖြစ်လာပါလိမ့်မယ်။တန်ရှင်းသူတွေမိမိတို့ရဲ့သခင်နဲ့အတူမိဆွေအပေါင်းအသင်းတွေနဲ့အတူပြန်လည်ပေါင်းစည်းကြပါလိမ့်မယ်။သခင်ယေရှုခရစ်ဒုတိယကျင်ကြွလာခြင်းဟာဓမ္မတကျမ်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ခရစ်ယာန်တွေယေရှုနှစ်ပေါင်းများစွာမျှော်လင့်တောင်းတတဲ့ဂရုတော်လေးဖြစ်ပါတယ်။ကျွန်တော်တို့တတမနှစ်အသင်းသူတင်သားတွေဟာလည်းပဲအဲ့လိုမျိုးမျှော်လင့်နေကြပါတယ်။ကျွန်တော်တို့ခရစ်တော်ကိုမျှော်လင့်တဲ့တတမနှစ်အသင်းသူတင်သားတွေဆိုတဲ့အမည်နာမကပဲအဲ့ဒီမျှော်လင့်ခြင်းကိုအတည်ပြုနေပါတယ်။ကြွေးကြော်မှုပြုနေပါတယ်။အခုတစ်ပတ်နောက်ဆုံးသင်ခန်းစာမှာတော့ခရစ်ယာန်အလုံးတွေရဲ့စီလုံးခြင်းရှိမဲ့ဂရုတော်ရဲ့အနေအထားပဲကိုလေ့လာကြမှာဖြစ်ပါတယ်။လူသားတွေရဲ့အာနယ်မှုမစုံလင်မှုကြောင့်ခရစ်တော်မှာတလုံးတဝတည်းရှိဖို့စိန်ခေါ်မှုမကြမကြရင်ဆိုင်ကြရပါတယ်။သို့တော့ကျွန်တော်တို့ရဲ့မပြည့်စုံခြင်းအကြောင်းကိုကြာကြာစဉ်းစားနေရတော့မှမဟုတ်ပါဘူး။အကြောင်းကတော့အဲ့ဒီမစုံမလင်မှုအပေါင်းတို့ဟာအလုံးစုံအဆုံးသတ်သွားတော့မှဖြစ်ပါတယ်။ယေရှုရှင်ဒုတိယအကြံကြွလာချိန်မှာကျွန်တော်တို့ဟာဖျားရှင်နဲ့တလုံးတဝတည်းဖြစ်ပြီးတော့ပြန်လည်တင့်မြတ်တဲ့မိသားစုကြီးဖြစ်သွားပါလိမ့်မယ်ဆိုပြီးတော့ဥပုံနဲ့ဥပုသ္စာဖြစ်တဲ့ငင်းစာကဖော်ပြထားပါတယ်။